ရိုဟင်ဂျာမွတ်စလင်၅သိန်းကျော်နိုင်ငံတွေကနေထွက်ပြေးသွားရအောင်လုပ်ခဲ့တဲ့စစ်ဆင်ရေးတစ်ခုကြောင့်မြန်မာစစ်ဖက်ခေါင်းဆောင်တွေအပေါ်အတိအကျဥတီချက်ထားတဲ့တန်ခတ်ရေးယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကစဉ်းစားနေတဲ့အကြောင်းဒီဆွေးနွေးမှုတွေနဲ့နှီးဆက်တဲ့တာဝန်ရှိသူတွေကပြောတယ်လို့ Reuters သတင်းတပုတ်မှရေးထားပါတယ်။ဒီအကြက်တဲကိုတုံ့ပြန်လှုံ့ဆော်ရေးဆွေးနွေးနေကြတာတွေထဲမှာထိတ်တန့်စစ်ဗိုလ်ချုပ်တွေကိုအတိအကျဥတီတဲ့တန်ခတ်ရေးယူမှုတွေချမှတ်ရေးရလဲနီလန်မျိုးမျိုးတွေတစ်ခုအပါအဝင်ဖြစ်တယ်လို့ဝါရှင်တန်ရန်ကုန်နဲ့ဥရောပမှာတာဝန်ရှိသူတရားစင်ကျော်နဲ့တွေ့ဆုံဆက်သွယ်မေးမြန်းတာကနေတည်ထားရတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါရယ်အခုချိန်ထိတော့ဘာဆုံးဖြတ်ချက်မှချထားတာမရှိသေးဘဲအမေရိကန်နဲ့ EU တို့ကဒီကိစ္စကိုလောလောဆယ်မှာစိုင်းထားဖို့ဆုံးဖြတ်နိုင်ချေရှိတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါရယ်အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုအကူအညီတွေတိုးပေးဖို့ဆွေးနွေးတာတွေလည်းရှိတယ်လို့ဆိုပါရယ် EU နိုင်ငံသားရေးဝန်ကြီးကောင်စီမှအောက်တိုဘာလ16ရက်နေ့ကျရင်မြန်မာအရေးဆွေးနွေးဖို့ရှိပေမဲ့တန်ခတ်ရည်ရွယ်မှုတစ်ခုခုနဲ့ပတ်သက်လို့အဲ့ဒီလောက်မြန်မြန်လှုပ်လာမယ်လို့တော့မျှော်လင့်မထားပါဘူးမြန်မာစစ်ဘက်ကိုနောက်ထပ်ပြားပေးလို့တဲ့အတွက်ရခိုင်ပြည်နယ်အကြက်တဲကိုအစည်းအဝေးအစီအစဉ်ထဲမှာထည့်သွင်းရေးဒိမတ်နိုင်ငံကလှုပ်ဆောင်ခဲ့တယ်လို့ဒိမတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးလော်ထရနီယက်ကရိုက်တာသတင်းဌာနကိုပြောပါတယ်တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်အတော်များများအပြင်ရိုဟင်ဂျာကျေးရွာတွေကိုမီးရှို့ခဲ့တယ်လို့ဆက်ဆွဲခံထားရတဲ့ရခိုင်ပြည်သူ့စစ်အဖွဲ့ခေါင်းဆောင်တွေကပါတန်ခတ်ရည်ရွယ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေနဲ့နှီးဆက်တဲ့ဝါရှင်တန်အခြေစိုက်အမေရိကန်တာဝန်ရှိသူတူကပြောတာကိုလည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တန်ခတ်ရည်ရွယ်မှုတွေချမှတ်ဖို့အဆုံးဖြတ်ကြမယ်ဆိုရင်တော့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်တာအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်တားမြစ်တာတန်ခတ်ရည်ရွယ်ခံရသူတွေနဲ့စီးပွားရေးမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တာနဲ့တခြားရည်ရွယ်မှုတွေကိုအမေရိကန်ကလှုံ့ဆော်နိုင်မှာဖြစ်ပါတယ်။